ကရင်မျိုးသားလူမျိုးရေးတက်မှာတော့ KNL နဲ့မြန်မာစစ်တပ်အကြမ်းမနစ်ဖေဖော်ဝါရီလ28ရက်နေ့မနေ့ကတိုက်ပွဲဖြစ်ပွားပြီးဒေသကနေထိုင်းနေဆက်ကိုထွက်ပြေးလာကြတဲ့အတွက်ထိုင်းလေတပ် F-16 တိုက်လေယာဉ်နှစီးနေဆက်ကိုခင်းလဲဖို့ဆီလွတ်ခဲ့ပါတယ်။ KNL နဲ့မြန်မာစစ်တပ်အကြမ်းအပြန်အလှန် drone ယာဉ်တွေနဲ့ဗုံးတွေကျဲပြီးတိုက်ခတ်ခဲ့တဲ့အကြောင်း The Nation သတင်းစာမှာရေးသားထားပါတယ်။ထိုင်းမြန်မာနေဆက်ကင်းပြင်းနယ်အတွင်းစစ်ကောင်စီခလာရ31Bluetooth စစ်စခန်းကို KNL ကရင်လူမျိုးရေးတပ်မတော်နဲ့ပူးပေါင်းတပ်တွေက drone ယာဉ်တွေသုံးပြီးထိုးစစ်ဆင်တိုက်ခိုက်ခဲ့တာလို့ဒေသခံသတင်းတွေမှာဖော်ပြပါတယ်။မြန်မာစစ်တပ်က YAK-130 တိုက်လေယာဉ်ဆီလွတ်ပြီး KNL ထိန်းချုပ်ဒေသကိုပုံကျဲတိုက်ခိုက်ပြီးထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့ထွက်မလာသေးပါဘူး။တိုက်ပွဲတွေကြောင့်ကရင်ပြည်နယ်အတွင်းကဒေသခံ100လောက်ထိုင်းနယ်ဇက်ကိုထွက်ပြေးကြတဲ့အကြောင်းသတင်းတွေမှာရေးပါတယ်။ထိုင်းနိုင်ငံရဲ့တပ်ဖွဲ့စစ်တပ်စစ်လူပီလုံခြုံရေးတာဝန်ယူဖို့နဲ့လူသားချင်းစာနာမှုအကူအညီပေးရေးအတွက်လိုအပ်တာတွေလှုပ်ဆောင်မှုပြင်ဆင်တဲ့အကြောင်းလဲ The Nation သတင်းစာမှာရေးပါတယ်ခင်ဗျာ။